This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်တွေတို့ကနေကြင်ွေပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ22ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုကြအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ဗီဒီယိုအန်ယူဂျီစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်ကောလင်းနဲ့ထိကျိုက်နေအဆက်ကရွာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်တော်လိုင်းရဲဘော်တို့အပါအဝင်3ဦးသေဆုံးပြီး10ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကကောလင်းနဲ့ထိကျိုက်နယ်အဆက်ကရွာတွေကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်တော်လိုင်းရဲဘော်2ဦးနဲ့အရဲသား3ဦးသေဆုံးပြီး10ဦးဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ကောလင်းခရိုင်ကောလင်းမြို့အရှိချမ်းကစစ်တပ်လက်ရှိတပ်ဆွဲရာနေရာတစ်ခုဖြစ်တဲ့ထာဝရကုမ္ပဏီပိုင်ကြောက်ပထိုးတပ်ထုတွင်အနီးကခန္တာရွာနဲ့ဆွေရရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုလုပ်သွားတာလို့ဆိုပါတယ်။ကောလင်းမြို့အရှိချမ်းတဝိုက်ကိုမနေ့ဩဂုတ်လ20ရက်နေ့မနက်6နာရီလောက်ကစပြီးဝိုင်းတွဲလေရင်နဲ့ဘုံပတ်ကျဲခဲ့တာအလုံး30လောက်ရှိတယ်လို့ဒေတာတွင်းစီရေးသတင်းတွေကိုဖော်ပြနေတဲ့ Calling Info ကအတည်ပြုပါတယ်။အကြမ်းဖက်စစ်တပ်ဟာမြေပြင်ကနေစစ်ကြောင်းမထိုးဘဲတရဲဦးလေတပ်ကနေတက်လာတဲ့ဝိုင်းတွဲထောက်ပို့ရင်နဲ့အကြောင်းမဲ့လာရောက်ပစ်ခတ်တာလို့ Calling Revolution KR ကလည်းထုတ်ပြန်ထားပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့်တော်လိုင်းရဲဘော်တဦးနဲ့ရဲသားပြည်သူ3ဦးသေဆုံးက10ဦးဒဏ်ရာရသွားတယ်လို့ KR ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တင်းဆုံးသွားတဲ့ရဲသားပြည်သူ3ဦးထဲက2ဦးဟာစစ်ရှောင်ပြည်သူတွေဖြစ်ပြီးကျန်2ဦးကတော့ဆွေရရွာသားဖြစ်ကြောင်းနဲ့ဒဏ်ရာရသူတွေဟာစေကူသားမှုခံယူထားပြီးဖြစ်တာကြောင့်အသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့မြေပြင်အခြေအနေအရနောက်ဆုံးသတင်းရရှိထားတယ်လို့ KR ကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့တုန်းကလည်းအကြမ်းဖက်စစ်တပ်ရဲ့တရဲဦးလေတပ်ကတက်လာတဲ့ Jet Fighter ကရွှေဘုံမြကြီးနားကာလံဘေးကဒိုးပင်ရွာကိုအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာရှိပြီးကားသမားတွေရက်နာရစားတော့ဆိုင်အနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်အသက်မပြည့်သေးတဲ့ကလေးငယ်တို့အပါအဝင်အရသားပြည်သူ၄ဦးခန့်ထိခိုက်ဒဏ်ရာရရှိကာကုန်တင်ကားအချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့ Calling Revolution KR ရဲ့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ရေးမြို့နယ်အောင်တပြေရွာအနီးမှာဖြစ်တဲ့တိုက်ပွဲမှာစစ်သားတဦးသေပြီးတော်လိုင်းရဲဘော်တဦးအသက်ပေးလူခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေမြို့နယ်မြောက်ပိုင်းအောင်တပြေကျေးရွာအနီးစစ်ကြောင်းထိုးလာတဲ့ရန်သူစစ်သားတွေကိုတော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့ဘက်ကတိုက်ခိုက်ခဲ့ရမှာစစ်သားတဦးသေဆုံးသွားတယ်လို့တော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တဦးအသက်ပေးလူခဲ့ရတယ်လို့မွန်ပြည်တော်လိုင်းတပ် MSRF ကဒီနေ့ဩဂုတ်လ22ရက်မှာထုတ်ပြန်ပါတယ်။ရေမြို့နယ်မြောက်ပိုင်းမှာရှိတဲ့အောင်တပြေကျေးရွာအနီးကိုခမရ988ခလရ106အမတ319စတဲ့တက်ရင်3ရင်ပေါင်းပြီးစစ်ကြောင်းထိုးလာတာကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနလက်အောက်ခံတပ်တွေဖြစ်တဲ့မွန်ပြည်တော်လိုင်းရေးတပ် MSRF ရေးပြည်သူကာကွယ်ရေးတပ်နဲ့တော်လိုင်းမဟာမိတ်ပူးပေါင်းတပ်တွေမနေ့ဩဂုတ်လ20ရက်မှာတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မနေ့ဩဂုတ်လ20ရက်မနေ့9:50မိနစ်ကနေ10:00ဝန်းကျင်အထိတိုက်ပွဲတစ်ကြိမ်ညနေ9:00ကနေ9:15မိနစ်ဝန်းကျင်အထိတစ်ကြိမ်တိုက်ပွဲ2ကြိမ်ဖြစ်ခဲ့တာလို့အတည်ပြုပါတယ်။ပထမအကြိမ်ထိတွေ့တိုက်ပွဲမှာရန်သူစစ်တပ်ဘက်ကတဦးသေဆုံးခဲ့ပြီးဒုတိယအကြိမ်ထိတွေ့တိုက်ပွဲမှာဒ တော်လိုင်းမဟာမိတ်တပ်ဖွဲ့ဝင် KNL တရင်29တက်ခွဲတက်ကရဲဘော်တို့ Federal Democracy တိုက်ပွဲအတွင်းမြင့်မြတ်စွာအသက်ပေးလူခဲ့ရတယ်လို့ MSRF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့ဘက်ကမွန်ပြည်တော်လိုင်းတက် MSRF ရေးပြည်သူ့ကာကွယ်ရေးတပ်ရမညမွန်တက်တော် RMA နဲ့ KNL တရင်29တက်ခွဲတက်တို့ပူးပေါင်းပါဝင်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးကျိုးပင်ကောက်မှာစစ်တပ်ကဒရုန်းနဲ့ဘုံကျဲတာကြောင့်အရက်သားပြည်သူ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းကကျိုးပင်ကောက်မြို့နယ်မှာအကြမ်းဖက်စစ်တပ်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာကြောင့်အရက်သားပြည်သူ2ဦးသေဆုံးခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ကျိုးပင်ကောက်မြို့နယ်အလဲကုန်းရဲစခန်းမှာတပ်ဆွဲထားတဲ့အကြမ်းဖက်စစ်သားတွေဟာတိုက်ပွဲဖြစ်တာမရှိဘဲမနေ့ဩဂုတ်လ20ရက်နေ့ည9နာရီကျော်အချိန်မှာကျိုးပင်ကောက်မြို့နယ်ကတရင်ကုန်းရွာကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အကြမ်းဖက်စစ်သားတွေဒရုန်းနဲ့ကျဲချတဲ့ဘုံဒီဟာတရင်ကုန်းရွာကအိမ်တလုံးပေါ်ကျရောက်ပောက်ကွဲခဲ့တာကြောင့်အိမ်ပျက်စီးသွားခဲ့ပြီးအသက်48နှစ်အရွယ်ဦးမင်းစော်ပွဲချင်းပြီးသေဆုံးခဲ့ကဦးမင်းစော်ရဲ့ဇနီးဖြစ်သူအသက်49နှစ်အရွယ်ဒေါ်မော်ကတော့ဆေးရုံကိုပို့ချိန်လမ်းမှာသေဆုံးခဲ့တာလို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့တိုင်းယောရီ8 CD မှာဖော်ပြထားပါတယ်။တည်ဆုံးသွားတဲ့ဇနီးမောင်နှံမှာ12တန်းចောင်းသားတဦးနဲ့6တန်းចောင်းသူတဦးကျန်ခဲ့တယ်လို့သိရပါတယ်။အကျန်းဖက်စစ်တပ်ဟာကျိုးပင်ကောက်အရှိချမ်းမှာရှိတဲ့တရင်ကုန်းရွာ၊အေးရွာလေးရွာနဲ့အုတ်ဖို့မြို့နယ်အရှိဘက်မှာရှိတဲ့ကျိုးကုန်းမင်ရွာ၊ကျွဲဖြူမရွာ၊ရွာရှောင်းရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုဒရုန်းနဲ့ဘုံကျဲတာတွေလုပ်နေတဲ့အတွက်ဒေသနေပြည်သူတွေတင်းရှောင်နေရတယ်လို့လည်းသိရပါတယ်ခင်ဗျာ။ဆလဘီတဝဲကနေကားဆယ်စီးနဲ့လာတဲ့အင်အား150ပါစစ်ရင်နှန်းကိုတိုက်ခတ်ရမှာစစ်သား12ဦးသေဆုံးပြီး3ဦးဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲမြို့နယ်ကနေကားဆယ်စီးနဲ့လာတဲ့အင်အား150ပါစစ်ရင်နှန်းကိုတိုက်ခတ်ရမှာစစ်သား12ဦးသေဆုံးပြီး3ဦးဖမ်းဆီးရမိကလက်နက်ခဲယမ်းတွေနဲ့စစ်အသုံးဆောင်တွေတင်ဆက်ရရှိခဲ့တယ်လို့တဝဲတပ်တော် DNL ကဒီနေ့ဩဂုတ်လ21ရက်မှာထုတ်ပြန်လာပါတယ်။တဝဲမျိုးဘက်ကနေထွက်လာတဲ့စစ်ရင်နှန်းကိုဩဂုတ်လ18ရက်နေ့နေ့လယ်12နာရီဝန်းကျင်မှာတော်လိုင်းတပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တဝဲမျိုးဘဲမဲ့တပ်တောင်အနီးမှာအင်အား150ပါစစ်ရင်နှန်းကို DNL နဲ့ဒုရကစစ်ကြောင်းအပါအဝင်ပူးပေါင်းအဖွဲ့တွေတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်သား4ဦးသေဆုံးပြီး10ဦးခန့်ဒဏ်ရာရသွားသလို MA1 တလက်ကြီပေါင်း2ခုနဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းရရှိခဲ့တယ်လို့အသိပေးပါတယ်။ဩဂုတ်လ19ရက်နေ့မနက်10နာရီခန့်မှာလဲအဲ့ဒီစစ်ရင်နှန်းကစစ်ကြောင်းနဲ့တိုက်ပွဲထပ်ဖြစ်ခဲ့တယ်လို့သိရပါတယ်။9နာရီကြာတဲ့ဒီတိုက်ပွဲမှာစစ်သား9ဦးသေဆုံးပြီးစစ်တုံးမှန်အဖြစ်3ဦးဖမ်းဆီးနိုင်ခဲ့တဲ့အပြင်စစ်ကား10စီးကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဒဝဲတပ်တော် DNL ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကား3စီးအတွင်းကနေ MA1 4လက် G3 တလက်နဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းနိုင်ခဲ့ပေမဲ့တော်လိုင်းပူပေါင်းတပ်ဖွဲ့ဘက်ကရဲဘော်တဦးအသက်ပေးလူခဲ့ရတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တင်ငန်းကုန်းရွာမှာဖြစ်ခဲ့တဲ့9နိုင်ကြာတိုက်ပွဲမှာတော်လိုင်းပူပေါင်းတပ်တွေဖြစ်တဲ့ဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNL ရဲ့ဒုရကစစ်ကြောင်းဒဝဲပြည်သူလွတ်မြောက်ရေးတပ် TPLF ကျစ်တင်နယ်တပ်ဖွဲ့ဘီလုံးပြောက်ကြားတပ်ဖွဲ့တမဏိပေါက်ကြားနဗယံဒေါနာတပ်ခွဲခုံဒဝဲခရိုင်အမှတ်1တပ်ရင်း D5 ဒဝဲအရှိတောတပ်ဖွဲ့ DEF နဲ့အရှိပိုင်းကာကွယ်တပ်ဖွဲ့ EDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်။အကြမ်းဖက်တပ်ဖွဲ့ဘက်ကလေကြောင်းတိုက်ခိုက်မှုတွေအချိန်မရွေးလုလာနိုင်တဲ့အတွက်တနင်္သာရီတိုင်းတွင်နေထိုင်ကြတဲ့မိဘပြည်သူများအနေနဲ့လေကြောင်းရန်ကာကွယ်ဆိုင်ရာသတင်းအချက်အလက်တွေကိုလိုက်နာကျင့်သုံးကြဖို့ဒေသတွင်းတော်လိုင်းအဖွဲ့တွေကတိုက်တွန်းထားပါတယ်။တော်လိုင်းအချိန်မြင့်လာတာနဲ့အမျှပြည်သူ့ဘက်အမှန်တရားဘက်ကရက်တီလိုတဲ့စစ်သားနဲ့ရဲတွေပြည်သူရင်ဝင်ကိုအများဆုံးခိုလုံကြဖို့လဲတော်လိုင်းညီနောင်တပ်ဖွဲ့တွေကဖိတ်ခေါ်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်နမ်ဆန်မြို့နယ်မှာတအောင်ရဲတပ်ဖွဲ့ကလက်နက်ရောင်းဝယ်သူအမျိုးသား3ဦးဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ရဲ့တအောင်မြို့နယ်ရဲတပ်ဖွဲ့ကလက်နက်ရောင်းဝယ်တဲ့အမျိုးသား3ဦးကိုဖမ်းဆီးရမိခဲ့တယ်လို့ PSLF TNL သတင်းထင်ပြန်ကြားရေးဌာနကဒီနေ့ဩဂုတ်လ21ရက်မှာထုတ်ပြန်လာပါတယ်။တောင်ပြည်တပ်မဟာ9နယ်မြေဖြစ်တဲ့နမ်ဆန်မြို့နယ်မှာလက်နက်ရောင်းဝယ်လုပ်နေတယ်လို့သတင်းရတဲ့အတွက်မြို့နယ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရာကဩဂုတ်လ10ရက်နေ့မှာလက်နက်ရောင်းဝယ်သူတွေစီက AK-12 တလက် M-22 တလက် MA-3 တလက် တနက်တွင်နဲ့ဆက်ဆက်ပစ္စည်းတွေတင်ဆက်ရမိခဲ့တာလို့ဆိုပါတယ်။လက်ရှိမှာဖမ်းဆီးရမိထားတဲ့အမျိုးသား၃ဦးကိုတအောင်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးလက်နက်ဥပဒေနဲ့အညီအရေးယူသွားမယ်လို့ PSLF TNL သတင်းဉာဏ်ပြန်ကြားရေးဌာနကအသိပေးပါတယ်။ပြီးခဲ့သည့်ဇွန်လ18ရက်နေ့ကလည်းကုတ်ခိုင်မြို့နယ်ဟိုကျန့်ကျေးရွာမှာတအောင်မြို့နယ်ရဲတပ်ဖွဲ့ကမူရစ်ဆေးဝါးနဲ့လက်နက်ပစ္စည်းတွေအများအပြားဖမ်းဆီးရမိခဲ့တယ်လို့ PSLF TNL မှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မနှွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ21ရက်နေ့ Radio Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးတင်ပြပေးမယ့်သတင်းကတော့ PF နိုင်ငံလိုက်ထောက်ပို့အင်အားအနည်းချုပ်ခြင်းအရစင်ကာပူ၊မြန်မာ၊အမေရိကန်နဲ့ထိုင်းနိုင်ငံ၊ UK ၊ဂျပန်နိုင်ငံတို့မှထောက်ပို့ငွေအများဆုံးနဲ့ထိတ်ဆုံးကရပ်တည်နေတဲ့သတင်းဖြစ်ပါတယ်။ PF ထောက်ပို့တဲ့ထောက်ပို့အင်အားဤနိုင်ငံအလိုက်နှိမ့်ချုပ်ခြင်းအရစင်ကာပူ၊မြန်မာ၊အမေရိကန်နဲ့ထိုင်းနိုင်ငံ၊ UK ၊ဂျပန်နိုင်ငံတို့မှထောက်ပံ့ငွေအများဆုံးနဲ့ထိတ်ဆုံးကရပ်တည်လျက်ရှိပါတယ်။တနိုင်ငံလုံး PDF တစ်ကမ္ဘာလုံး PRF ဆိုတဲ့အတိုင်းပဲကမ္ဘာနေရာအနှံ့အပြားမှာ PRF ထောက်ပံ့တပ်သားတွေရှိကြပါတယ်။ဒီလိုတာဝန်ထမ်းဆောင်ခဲ့ကြတဲ့အထက်က2025ခုနှစ်ဇူလိုင်လအတွင်းနိုင်ငံလိုက်ထောက်ပံ့တပ်သားဦးရေထောက်ပံ့ငွေပမာဏအင်အားအများဆုံးနိုင်ငံတွေကိုဖော်ပြလိုက်ပါတယ်လို့ PRF ကတီးပြီးဆိုထားပါတယ်။2025ခုနှစ်ဇူလိုင်လအတွင်းတာဝန်ထမ်းဆောင်မှုကို PDF တရင်စစ်ကြောင်းများရဲ့တရင်ရိတ်ခါနဲ့ထွေထွေသုံးစည်းအတွက်ပို့ဆောင်ရမှာအသုံးပြုသွားမှာဖြစ်ပြီးမြို့ကာကွယ်ရေးတပ်သားများစီလက်ဝဲရောက်ရှိတဲ့အခါမှာလည်း PDF စာမျက်နှာများမှတဆင့်ပြန်လည်တင်ပြသွားမယ်လို့သိရပါတယ်2025ဇူလိုင်လအတွင်းတာဝန်ထမ်းဆောင်မှုအရထောက်ပို့တပ်သား12,452ဦးရှိခဲ့ပြီးထောက်ပို့ငွေအမေရိကန်ဒေါ်လာ635,083ဒေါ်လာရရှိခဲ့ပါတယ်ရှင်ဗောင်းဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများအားလုံးလူမျိုးရဲ့မဲလ်ဘုန်းမြို့မှာမြန်မာအင်အားစုများဆန္ဒထုတ်ဖော်မဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ဗောင်းဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများအားလုံးလူမျိုးရဲ့မဲလ်ဘုန်းမြို့မှာမြန်မာအင်အားစုများဆန္ဒထုတ်ဖော်မယ်လို့သိရပါတယ်။ဗောင်းဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများအားလုံးလူမျိုးရဲ့အတွက်ဆန္ဒပြပွဲကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဩဂုတ်လ24ရက်မှာကျင်းပသွားမယ်လို့သိရပါတယ်။တိုင်းသားနယ်မြေများတွင်ဘုံကျဲနေမှုများကိုစန့်ကျင်ဆန္ဒပြခြင်းနဲ့ဦးကျော်မိုးထွန်း UN မြန်မာနိုင်ငံဆိုင်ရာအသံမဲ့ကြီးအဖြစ်ဆက်လက်ရှိစေရေးအတွက်ထောက်ခံဆန္ဒပြခြင်းအပါအဝင်ဖက်စစ်အကြမ်းဖက်ဆီယာနာယူရဲ့အတူရောင်ရွေးကောက်ပွဲစန့်ကျင်ဆန္ဒပြခြင်းစသည်တို့ကိုပါတပြိုင်တည်းပြုလုပ်သွားကြမှာဖြစ်ပါတယ်ရှင်ဆက်လက်ပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်အောင်ဖန်တီးထားတဲ့နိုင်ငံလုံးချုပ်ရေးနဲ့ညင်ချင်းရေးကော်မရှင်ကိုတန်ခတ်ရေးယူဖို့ဥရောပနိုင်ငံတွေကို GFN တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါအောင်မယ်။နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်အောင်ဖန်တီးထားတဲ့နိုင်ငံလုံးချုပ်ရေးနဲ့ညင်ချင်းရေးကော်မရှင်ကိုတန်ခတ်ရေးယူဖို့ဥရောပနိုင်ငံတွေဖြစ်တဲ့ကနေဒါ EU UK နဲ့အမေရိကန်ပြည်ထောင်စုတို့ကို Justice for Myanmar GFN ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။တရားမဝင်တဲ့မြန်မာစစ်အုပ်စုဟာသူတို့ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဖွဲ့တွေပါတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ NASA ကဆိုတာကိုနိုင်ငံတော်လုံခြုံရေးနဲ့ငြိမ်းချမ်းရေးကော်မရှင် NALA ငါကအဖြစ်ပြောင်းလဲလိုက်တာဟာစီအုပ်စုအတွက်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်မဲ့စိုးရင်စရာကေပေါက်တစ်ခုကိုဖန်တီးခဲ့တာပဲလို့ဆိုပါတယ်။ NALA ငါကဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတာဝန်ယူထားတဲ့စစ်ကောင်ဆောင်မြောင်လိုင်းနဲ့စိုးဝင်းတို့ဟာကနေဒါ EU UK American ပြည်ထောင်စုနဲ့ Australia တို့ရဲ့တန်ခတ်ပိတ်ဆို့မှုတွေခံထားရတဲ့စစ်ရာဇဝတ်ကောင်တွေဖြစ်တယ်လို့နာလငါကအဖွဲ့ဝင်10ဦးစလုံးဟာအ ਨੇ ဆုံးတရားစီရင်ပိုင်ခွင့်တစ်ခုနဲ့ပိတ်ဆို့ရေးယူခံထားရသူတွေလို့ JFN ကထောက်ပြထားပါတယ်။နာဆာကကိုဖျက်သိမ်းလိုက်တာကြောင့်ပေါ်ပေါက်လာတဲ့ခေပေါင်းကြောင့်မကြသေးမီကပဲစီအုပ်စုဟာ American ခြေစိုက်ပြည်သူ့ဆက်ဆံရေးလုပ်ငန်းကော်မတီ DCI Group ကိုငှားရဲနိုင်ခဲ့တာဖြစ်နိုင်ပြီး American အစိုးရနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်မှုအတွက်ဒေါ်လာ3သန်းတန်ချေရှိတဲ့တနစ်စာချုပ်ချုပ်ဆိုငှားရဲနိုင်ခဲ့တာလို့ဆိုပါတယ်။ဒါဟာစီအုပ်စုအနေနဲ့ကြဆင်းနေတဲ့နိုင်ငံတကာပုံရိပ်ကိုခေါဝါချတန်းစင်မှုကြိုးပမ်းမှုတစ်ခုဖြစ်တယ်လို့ရှင်းပြထားပါတယ်။ရုပ်စုအနေနဲ့ညစာကမဖြတ်သိမ်းပြီးဇူလိုင်လ4ရက်နေ့မှာဒီစီအန်အုပ်စုနဲ့စာချုပ်ချုပ်ဆိုလက်မှတ်ရေးထိုးခဲ့ပေမဲ့ညစာကကိုဖြတ်သိမ်းလိုက်တဲ့ဇူလိုင်လ30ရက်နေ့နောက်မှသက်ဝင်စေခြင်း၊တန်ခတ်ပိတ်ဆို့မှုရဲ့ကဲပေါက်ကိုအသုံးချခြင်းဖြစ်နိုင်ပြီးခုလိုအချိန်ကစာရွက်နိုင်မှုကြိုတင်စီစဉ်ထားတာကိုတွေ့ရတယ်လို့ GFN ကထောက်ပြထားပါတယ်။နာဆာကကနေနာလငါကလို့ခေါင်းစည်းပြောင်းပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုမလိမ်တပတ်လုပ်နေတဲ့တရားမဝင်မြန်မာစစ်အုပ်စုကိုခွင့်ပြုမပေးဖို့လိုပါတယ်။ တခက်ပိတ်ဆို့မှုတွေဟာကမ္ဘာတဝန်းကလူခွင့်ရေးချိုးဖောက်သူတွေနိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေအာဏာရှင်လောင်းလျာတွေကိုရင်ဆိုင်အန်တုဖို့အတွက်လွန်တရာအရေးပါပြီးဆိုရရနေနဲ့ကိုယ့်ရဲ့တခက်ပိတ်ဆို့မှုတွေကိုကြောခွရှောင်ရှားသွားတာတွေပေါ့မရက်တည်မိဖို့လိုပါတယ်လို့ Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ရတနာမောင်ကပြောပါတယ်။ဒါကြောင့်ကနေဒါ EU UK နဲ့ American ပြည်ထောင်စုတို့အနေနဲ့နာလငါကအပေါ်အမြန်ဆုံးတခက်ပိတ်ဆို့ပြီးစစ်အုပ်စုရဲ့အတူရောင်ရွေးကောက်ပွဲကိုစန့်ကျင်တာပြမထတန်ခတ်ပိတ်ဆို့မှုတွေညှိနှိုင်းချမှတ်ပြီးကမ္ဘာလုံးဆိုင်ရာစစ်လက်နက်ရောင်းချမှုကိုပိတ်ပင်တာစစ်အုပ်စုရဲ့ဗန္နာငွေစစ်လက်နက်ဒီပညာနဲ့လေယာဉ်စီလမ်းကြောင်းတွေကိုပိတ်ဆို့ဖြတ်တောက်နိုင်ရေးတုံ့ပြန်အားထုတ်လုံဆောင်တာတွေနဲ့တုံ့ပြန်ရမယ်လို့လည်းဆိုပါတယ်။ဂျမစစ်အုပ်စုရဲ့နာဆာကာဖွဲ့ကို2021ခုနှစ်မေလ19ရက်နေ့မှာအမေရိကန်ပြည်ထောင်စု2021ခုနှစ်ဇွန်လ22ရက်နေ့မှာ UK 2022ခုနှစ်နိုဝင်ဘာလ10ရက်နေ့မှာ EU 2023ခုနှစ်အောက်တိုဘာလ30ရက်နေ့မှာကနေဒါနိုင်ငံတို့ကတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တယ်လို့ GFM မှတ်တမ်းတွေအရသိရပါဗျ။နာဆာကပေါ်တန်ခတ်ပိတ်ဆို့မှုတွေဟာနာဆာကထိန်းချုပ်မှုအောက်မှာရှိတဲ့ဖွဲ့စည်းအလုံးပေါ်တန်ခတ်ပိတ်ဆို့မှုဖြစ်ပြီးဂျပန်အာဏာသိမ်းကြိုးပမ်းမှုနဲ့တရားမဝင်ထိန်းချုပ်ထားတဲ့ဥက္ကဋ္ဌဌာနတွေနဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေလည်းပါဝင်တယ်လို့ဆိုပါတယ်။စေအုစုဟာဇူလိုင်လ30ရက်ကနာလငါကလို့အမည်ပြောင်းပြီးကတည်းကမြန်မာပြည်သူလူထုအပေါ်ပြစ်မှတ်ထားတဲ့စင်ကြင်မဲ့လေကြောင်းတိုက်ခိုက်တာ၊ပုံကျဲတာ၊တရားလက်လွတ်ဖမ်းဆီးတာ၊ညှဉ်းပန်းနှိပ်စက်တာတွေနဲ့ရဲရွာလူထုတရက်လုံးကိုဖမ်းဆီးတဲ့ဂျမ်ပတ်စစ်စင်ရဲ့လှုပ်ရှားမှုတွေပုံမဆိုးရွားပြင်းထန်လာခဲ့တယ်လို့လည်း Justice for Myanmar GFN ကအတည်ပြုထားပါတယ်ရှင်။ဆက်လက်ပြီးဒဂုံတက္ကသိုလ်ရှိတော်ဝင်လက်အားဝီယီလန်ဟုပြောင်းလဲခေါ်ဆိုရဲ့ဒဂုံတက္ကသိုလ်ယာယီကောင်စီတက်မှတ်တဲ့သတင်းကိုတင်ပြပေးပါအောင်မယ်။ဒဂုံတက္ကသိုလ်ရှိတော်ဝင်လက်အားဝီယီလန်ဟုပြောင်းလဲခေါ်ဆိုရဲ့ဒဂုံတက္ကသိုလ်ယာယီကောင်စီမှတက်မှတ်လိုက်ပါတယ်။ဒဂုံတက္ကသိုလ်ကျောင်းသားများတက်မှတ်ကဘို့အလုံးမှုစာဟာဒွဲ့ဘက်အတွင်းမှုမဝီယီအောင်သည်ဆီယနာရှင်စနစ်အမြင့်ပြတ်ချေမှုရင်းနဲ့နိုင်ငံတော်သစ်တည်ဆောက်ရေးတွင်ဆီယနာရှင်နှင့်၎င်း၏လက်ပါစီရန်နီယာ၏မတရားဖိနှိပ်ညှဉ်းပန်းမှုများကြောင့်2025ခုနှစ်ဇွန်လ20ရက်နေ့တွင်အင်းစင်အချင်းထောင်တွင်၌မြင့်မြတ်စွာကြာဆုံးခဲ့ပါသည်။မဝီအောင်၏တော်လန်သောစိတ်ဓာတ်နှင့်ခံယူချက်ကျောင်းသားတို့ပြည်သူလူထုနှင့်တကွဆီယနာရှင်ကိုသမဂ္ဂလန်တော်ကိုင်းကရဲဝန်းစွာတိုက်ပွဲဝင်ခဲ့တယ်လို့ဒဂုံတက္ကသိုလ်ယာယီကောင်စီကဖော်ပြပါသည်။ထို့သောရဲဝန်းစွာအသက်ပေးသွားခဲ့သောမဝီအောင်အားကျွန်ုပ်တို့ဒဂုံတက္ကသိုလ်ကြားကာလကောင်စီမှာအစဉ်အမြဲမှတ်ရအောင်မေးလျက်ရှိပြီးမဝီအောင်၏မြင့်မြတ်စွာအသက်ပေးခဲ့မှုနှင့်တော်လင်းခံယူချက်စိတ်ဓာတ်တို့အားလေးစားဂုဏ်ပြုသောအားဖြင့်ဒဂုံတက္ကသိုလ်ရှိတော်ဝင်လန်အားဝီလန်ဟုပြောင်းလဲခေါ်ဆိုရန်သတ်မှတ်လိုက်ကြောင်းအသိပေးကြေညာထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ရင်းမပင်ခရိုင်ရင်းမပင်မြို့နယ်မြို့နယ်အခွန်ရငွေနဲ့ကျေးရွာသူကျေးရွာသားများလူရှင်များ၏ဝိုင်းဝန်းကူညီမှုတို့ဖြင့်တရားတစင်အောင်မြင်စွာဆောက်လုပ်ပြီးစီးတဲ့တင်မယ်ဖြစ်ပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်ရင်းမပင်မြို့နယ်မြို့နယ်အခွန်ရငွေနဲ့ကျေးရွာသူကျေးရွာသားများလူရှင်များရဲ့ဝိုင်းဝန်းကူညီမှုတို့ကြောင့်တရားစင်အောင်မြင်စွာဆောက်လုပ်ပြီးစီးခဲ့တယ်လို့တင်ရရှိပါတယ်။ရင်းမပင်ခရိုင်ရင်းမပင်မြို့နယ်မြို့နယ်အခွန်ရငွေမှာ183,200ကျပ်နဲ့ပြည်လက်မြေ58မှတည်ပြီးကျေးရွာသူကျေးရွာသားများစုပေါင်းပါဝင်မှုနဲ့အောင်မြင်စွာတည်ဆောက်နိုင်ခဲ့ပြီလို့ရင်းမပင်ပအာဖာကတည်ပြုထားပါတယ်။ယခုအခါတရားပေါ်မှာစိုက်ကယ်နဲ့ရေပေါ်ကျန်းမာရေးကားလေးများရာသီဥတုအချိန်မရွေးသွားလာနိုင်မှုဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနေ့ဖြန်ဩဂုတ်လ22ရက်နေ့တော်မူလေးဝသခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအာအထင်တင်ကနေအားကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြဝချုံမော်ဒေသတွေနဲ့မုတ်တမခွေရူဘက်မှာအနောက်တောင်ဘက်ကလေးဟာတနင်္သာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်မိုးအခြေအနေကတော့နေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနေပါတယ်။စကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးကြီးခြင်းကြောင့်လျှက်တပြက်ရေကြီးခြင်း၊မြေပြိုတောင်ပြိုခြင်းအန္တရာယ်တွေကိုပါအထူးသတိပြုသင့်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်။ခုဆက်လက်ပြီးဥကြုံမိုးထုံမြမပြည်သူတို့ကိုယ်စားလှယ်အဖြစ်ကုလသမဂ္ဂတွင်ဆက်လက်တည်ရှိရေးနိုင်ငံတကာကမ်ပိန်းလှုံ့ဆော်မှုနဲ့ပတ်သက်၍ကိုနေတင်မြင့်ပြောကြားချက်ပထမပိုင်းကိုမျိုးဥရှင်ဝါကအင်းမြန်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကိုနေတီမြင့်ရေပထမဆုံးအနေနဲ့လေတည်ကျင်တာဒီတန်အမတ်ကြီးဦးကျော်မိုးထွန်းကိုပေါ့နော်ကုလသမဂ္ဂဆင်မြင့်ထက်မှာဆက်လက်ရှိနေဖို့အတွက်အွန်လိုင်းကမ်ပိန်းတွေလှုပ်ဆောင်နေရလို့သိရရရှင်အဲ့အကြောင်းအရာလေးကိုပထမဆုံးပြောပြပေးပါအောင
်ဟုတ်ကဲ့အခုပေါ့လေဒီစက်တင်ဘာလဒုတိယပတ်မှာပေါ့လေကျွန်တော်တို့အကြိမ်80မြောက်ကုလသမဂ္ဂညီလာခံရေးကိုကျင်းပတော့မှာဖြစ်ပါတယ်ဒါကြောင့်မို့ပေါ့လေကျွန်တော်တို့ကုလသမဂ္ဂရဲ့ဆင်မြင့်မှာပေါ့မြန်မာအရေးနဲ့ပတ်သက်ပြီးပေါ့လေကျွန်တော်တို့တန်မကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိရေးအတွက်ကျွန်တော်တို့ဩဂတ်လ9ရက်နေ့မှာကျွန်တော်ပထမအကြိမ် Global စီဝေးခေါ်ခဲ့ပါတယ်ဒါအပြင်ပေါ့ဒုတိယအကြိမ်အနေနဲ့16ရက်နေ့မှာကျွန်တော်တို့ဒုတိယအကြိမ်စီဝေးခေါ်ခဲ့ပါတယ်အဲ့အစီဝေးခေါ်ခဲ့တဲ့အခါမှာပြည်တွင်းပြည်ပနိုင်ငံတကာအလုံးပေါ့တညီတညွတ်တွဲနဲ့ကျွန်တော်တို့ဒီနေ့အတွက်တိုက်တယ်လေးတစ်ခုကိုကျွန်တော်ရွေးချယ်လက်ပါတယ်အဲ့ဒါကတော့ Our UN Ambassadorဦးကျော်မိုးထွန် The True Voice of Myanmar ဒီတိုက်တယ်လေးကိုကျွန်တော်အလုံးကသဘောတူညီပြီးတော့ One တိုက်တယ် One Campaign One Slogan One Unit ဆိုတဲ့အတိုင်းပဲပေါ့လေအလုံးဒီတိုက်တယ်တစ်ခုပေါ်မှာတမန်ကြီးဦးကျော်မိုးထွန်းကိုကျွန်တော်ထောက်ခံဖို့ဆက်လက်ထားရှိရတဲ့ကျွန်တော်ပြည်တွင်းပြည်ပအလုံးကဒါကိုတုံးသွားမှာဖြစ်ပါတယ်အဲ့ဒါနဲ့အတူကျွန်တော်တို့ပေါ့လေ petition letter လေးတွေလည်းကျွန်တော်တို့စတင်ပြီးတော့ကျွန်တော်တို့လှုပ်ဆောင်နေပါတယ်လှုပ်ဆောင်တဲ့အခါမှာတာမကြီးဦးကျော်မိုးထွန်းကိုပေါ့လေထောက်ခံပေးဖို့အတွက်နော်တာမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိဖို့အတွက်ကျွန်တော်တို့လက်မှတ်တွေစုဆောင်တဲ့အခါမှာကျွန်တော်တောင်းတဲ့ချေရရှိပါတယ်
ဟုတ်ကဲ့ရှင်အဲနောက်တစ်ခုအနေနဲ့ကလေတာမန်ကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂမှာဆက်လက်ရှိနေဖို့ပေါ့နော်ဘာကြောင့်အရေးကြီးရလို့ရှုမြင်လဲရှင်
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့နော်အခုအမိမြမပြည်မှာပေါ့လေစစ်ကြမ်းမဲ့အုပ်စုရဲ့မတရားရဲဆက်ဆက်တပ်ဖြတ်မှုတွေထောင်ချမှုတွေမီးရှို့မှုတွေနေတတူဘဘုံချက်တပ်ဖြတ်မှုတွေစတဲ့ဥစ္စာတွေအလုံးကိုပြည်သူတွေကိုစားပေါ့တာမကြီးဦးကျော်မိုးထွန်းကတန်တမန်ဆင်မင်းပေါ်မှာပေါ့လေကုလသမဂ္ဂဆင်မင်းပေါ်မှာအတူရဲဝင်းပြပတတနဲ့တိတိကျကျသူဖော်ထုတ်နိုင်ခဲ့တယ်ဒါပြည်သူကိုစားနိုင်ငံအတွက်သူကပြောနေခြင်းဖြစ်တယ်အဲ့ဒီလိုသူရဲဝင်းနဲ့သူတိတိကျကျအချက်လက်တွေခက်ခဲမှမှနဲ့သူပြောတဲ့အခါမှာကုလသမဂ္ဂနိုင်ငံအားလုံးကဒီမြန်မာနိုင်ငံရဲ့စစ်ချမ်းမြေအုပ်စုရဲ့ရက်ဆက်မှုရုံမာမှုကြမ်းတမ်းမှုတွေကိုမြင်ဝါထင်ထင်မြင်တွေ့စေရတယ်ပေါ့ဒါကြောင့်မို့တာမကြီးဦးကျော်မိုးထွန်းကကျွန်တော်တို့အတွက်ပြည်သူတွေအတွက်ကောနိုင်ငံအတွက်ကောမရှိပြိမဲ့လိုအပ်ပါတယ်။ဒါကြောင့်မို့ပဲကျွန်တော်တာမကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရေးအတွက်ကျွန်တော်တို့စတင်ပြီးတော့ကျွန်တော်အကောင့်တွေဖော်နေပါတယ်။အဲ့လိုအကောင့်တွေဖော်တဲ့အခါမှာလည်းဒီစစ်ကြမ်းမဲ့အုပ်စုရဲ့ပေါ့နော် site ward တွေကလည်းကျွန်တော်တို့ကိုတိုက်ခိုက်တာတွေရှိရဲ့
ဟုတ်ကဲ့အခုပေါ့နော်မနေ့ကဆိုရင်ဒီ online လက်မှတ်ထိုးတဲ့ campaign မှာပေါ့နော်လက်မှတ်ထိုးတဲ့ website တိုက်ခိုက်ခံရတယ်အဟက်ခံရတယ်ဆိုတာလေးလည်းကြားမိပါရဲ့ရှင်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့လေဒီနေ့ကနေအခုပြောပြပေးပါအောင်ရှင
်ကျွန်တော်တို့ campaign လေးကျွန်တော်တို့ဆက်လက်ခါ petition letter လေးကျွန်တော်စပြီးတော့လုပ်တဲ့အချိန်မှာပဲကျွန်တော်တောင်းတဲ့ချီကျွန်တော်တို့ဟိုလက်မှတ်ထိုးမှုတွေရတဲ့အချိန်မှာပဲကျွန်တော်တို့ရဲ့ဒီအခု campaign ကိုပေါ့နော် online campaign ကိုကျွန်တော်တို့ဟိုဟက်ချင်းခံလိုက်ရပါတယ်ဒါပေမဲ့ကျွန်တော်အချိန်မီဆိုတော့ကျွန်တော်ပြုပြင်ပြီးပြောင်းလဲပြီးတော့ကျွန်တော်ဆက်လက်ပြီးတော့ဒီ online campaign ကိုဆက်လက်ပြီးကျွန်တော်တို့ပြုပြင်ပြောင်းလဲပြီးတော့ဆက်လက်လှုပ်ဆောင်နေပါတယ်ဘလို့ပဲကျွန်တော်အခက်အခဲအတားအဆီးရှိပါစေကျွန်တော်တို့တာမန်ကြီးဦးကျော်မိုးထွန်းဆက်လက်ထားရှိရတဲ့ကျွန်တော်တို့အော်စစ်စင်ဆောင်ရထားတဲ့ကိစ္စတွေကိုကျွန်တော်အားလုံးကကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးစီစဉ်မှာတော့မြို့သမီးကန္နာနဲ့လုံဆက်ချင်ပါတယ်။တော်လင်ရေးဤအောင်မြင်ခြင်းအလှကပအပိုင်း183ကိုဖလော်ရန်ဟန်ကတင်ဆက်ပေးပါမယ်ရှင
်။အားလုံးပဲမင်္ဂလာပါ။ယခုတစ်ပတ်မြို့သမီးကန္နာမှာစကားတခွန်းတီပြည်သူဤဘဝဆိုတီကိုကျမမျှဝေပေးချင်ပါတယ်။ကျမစာရေးရာမှာလူတစ်ပတ်သားကိုပြပြနဲ့နဲ့ဝေဖန်နေတတ်သည့်စာမျိုးတွေကိုမကြိုက်နဲ့တတ်တတ်ပါဘူး။ဘာလို့လဲဆိုတော့ကျမအတွက်ထိုးဝေဖန်ရမည်သူသည်တိုက်ခတ်ရမည်လူလားရှောင်ရမည်လူလားဆိုတာကိုခွဲခြားသိဖို့တော့လူမဲ့ထင်လို့ပါ။ဒါပေမဲ့အခုလိုအချိန်မှာတစ်ခါတစ်ခါဝေဖန်ပြတင်ရတာကိုစာရေးသူကြိုက်နဲ့တတ်တတ်လာပါတယ်။သူတို့ပြင်မှာအလာဖလိုရီကပြည်သူအတွက်မျက်ကွယ်မပြုတ်နိုင်သလိုကျမအတွက်တော့ခေါင်းစဉ်တစ်ခုအဖြစ်ဖြစ်တည်လာတတ်ပါတယ်မာလာဆိုတာအာနာယူတမတာယူယုံတင်မဟုတ်ဘဝင်ယူရောကလည်းအမြင့်ဆုံးကိုကျော်လွန်နေတာတော့အမှန်ပါက ကျမတီဘူးကြုံဘူးတွေ့ဘူးမြင်ဘူးတိကောင်းဆောင်များသည်မိမိကိုယ်ကိုယ်ထက်သူတပားအကြောင်းလေးလာသုံးသက်သူမရှိသလောက်ပါပဲမာလာဆိုတီကတော့သူမှလွဲရင်အားလုံးသောပြည်သူများသည်ပညာမတည်းအသိပညာမကျွဲတိုင်းပြည်အုပ်ချုပ်မင်းလုံးလို့မရသူများဟုသတ်မှတ်ထားသူပါမိသူကောင်းပြီဆိုသည်ဆိုသည်ထက်သူကတမူးတာလိုအမြဲလေညာကနေဘဝင်လေဟက်သည့်စကားသုံးလုံးများကိုပြောဆိုလေးရှိပါတယ်ထူးသဖြင့်မလိုအပ်သည့်အနေထားများမှာမလိုမုန်းထားသည့်စကားများကိုကအမြဲလုံးလေးရှိပါတယ်နိုင်ငံခေါင်းဆောင်တမတလုံးမြင့်သူအတွက်ပြည်သူရဲ့အစဲမြင့်တာနဲ့ထောက်ပြမှုမျိုးစုံကပေါ်ပေါ်တည်တည်ရထားသည့်မြမစစ်ခေါင်းဆောင်တယောက်ဆိုသည်လည်းမမှပါဘူးဘဝင်ယူအာနာယူဆိုသည်မှာစစ်တပ်တိုင်းဝိုင်းတမကအချို့သောတောနေမြို့နေစစ်သားမိသားစုအတိုင်းဝိုင်းနဲ့ဆက်ဆက်နေသူများကပါထိုဘက်ကိုပြန်ဝေခံစားယူခဲ့ကြတာလဲတွေ့မြင်ခဲ့ဘူးပါတယ်။ချို့ကလည်းစစ်သားယူရင်ဂုံတင့်ဤဆိုသည်များလဲတွေ့ရပါတယ်။ဂုံဆိုသည်မှာမိသည်ကိုခေါ်ပါတလေ။မျိုးဂုံရိုးဂုံဆိုသည်ကိုတော့လက်ခံပါသည်။ကျမတီဘူးသည့်ဂုံသည်ဘူချိုးအောင်ဆိုင်ဤမိခင်အဖွားစုလိုတကယ်ကိုပါရမီရှင်တယောက်ဖြစ်သလိုထိုခေတ်ထိုကစီးပွားရေးကိုဥဆောင်ခဲ့သူအမျိုးသမီးကောင်းကြီးလည်းဖြစ်ပါတယ်။တပြည်တပန်းများစွာနဲ့ရကန်းလုပ်ငန်းအပြင်စီးပွားရေးကိုပါခိုင်ခိုင်မာမာတောင်တင်းစွာနဲ့ရိုးကုန်နဲ့အလုပ်ကိုတစ္ဆာရှိခဲ့သူပါ။သားသမီးများကိုလည်းပညာတတ်လူငယ်များဖြစ်အောင်မြေတောင်ပြောက်ပေးခဲ့သလိုမိခင်တယောက်ရဲ့ဂုဏ်ရေးဖြင့်နိုင်ငံခေါင်းဆောင်တယောက်ရဲ့မိခင်ကြီးအဖြစ်ချပြနိုင်လောက်အောင်မျိုးကုံမျိုးကုံရှိခဲ့သူပါ။ကျမလိုမျိုးသမီးတယောက်နည်းနဲ့အခုလိုအားကျစရာမိခင်ချင်းများကိုအားကျခွင့်ရှိအောင်လဲလူတယောက်စီတိုင်းရဲ့ဘဝနေထိုင်မှုကသက်သေတူပါပဲ။ကျမယနေ့ချိန်ထိမှတ်မိနေပါသေးတယ်။စာရေးဆရာဗမောတင်အောင်ရဲ့သမီးပါ။တိတ်ကိုရင်သလိုအပြောဆိုမှလည်းထက်ထက်မြက်မြက်ရှိလာပါလေ။အပြင်းစင်မရှိသည့်ဂုံတင့်သည့်တော့ခိုက်တယောက်ဆိုရင်လည်းမမှားပါဘူးအန်တီနဲ့အလုတ်ချိန်မှာခဏတာစုံကွင်းရပေမဲ့မိမိတိုင်းပြည်နဲ့လူမျိုးအပေါ်မှာအငဲတန်းပြစ်တင်လို့စိတ်အပြည့်နဲ့ဆက်ဆံနေသည့်အနေထားကသူမရဲ့ဘဝပုံရိပ်တွေပါပဲအန်တီရဲ့သမီးဆိုတာကလည်းတကယ့်ကိုမျိုးကုံရိုးကုံမှာလူသားချင်းစာနာမှုအပြည့်နဲ့မြန်မာဆိုသည်ကိုပြပြပြင်းပြင်းအလေးနဲ့ထားလို့ချားတော့တိုင်းတပါးသားတွေရဲ့ရှေ့မှာဂုံတက်စီခဲ့သူတယောက်ပါကျမအနေနဲ့အခုလိုမျိုးကုံရိုးကုံပြောနေချိန်မှာအမေလူထုတော်မှာဆရာမကြီးဒေါခင်မျိုးချစ်စသည့်မျိုးသမီးကြီးများကိုခြံလှန်ထားလို့မရပါဘူးကျမအတွက်တဦးတယောက်စီတိုင်းရဲ့အမတ်တရပုံရိပ်တွေလူငယ်တွေရဲ့တမိုးထားမှုစံပြမှုအဖြစ်သူမတို့ပိုင်ဆိုင်သည့်ဇာပေအမှုပညာရတမျိုးစုံကပေါ်ညွှန်းလို့နေပါတယ်လူငယ်တွေမှာလည်းမိမိစံထားခဲ့ရသည့်ပုပ်ကိုများရဲ့နေထိုင်မှုပုံစံပြောအရေးရတတုတများကြောင့်ဘဝတစ်ချိုးမကဘဝနေထိုင်မှုကိုပါပြောင်းလဲလာခဲ့သူတွေအများကြီးပါဒုက္ခမျိုးစုံအဖုံဖုံအောက်မှာကျမတို့ဘဝတွေတည်ငြိမ်နေတာတော့မဟုတ်ပါဘူးယနေ့ချိန်ထိမတည်ငြိမ်တဲ့လူဘဝကြီးကိုအခုလိုစံပြပုပ်ကိုကြီးများရဲ့စားပေးအဟာရများဖြင့်ကိုချင်းစာတရားအသိပညာများကိုဘဝနဲ့တစ်ထက်ထဲထင်ဟပ်ပြီးနေထိုင်ခဲ့ကြသူများကိုအတူယူခဲ့ကြလို့ပါပဲခုလိုတိုင်းပြည်ကလည်းဆင်းရဲတွင်နဲ့တထက်နဲ့နေချိန်မှာနှင်းကြောင့်နှင်းကြောင့်လို့လက်ညှိုးထိုးနေတတ်တဲ့အချင်းကလူတယောက်ရဲ့ပင်ကိုယ်ပင်စဖြစ်တယ်လို့တိုင်းပြည်ကိုဥဆောင်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးဒါတည်းဆိုတာကတိုင်းပြည်အကျိုးဖြစ်ထွန်းဖို့မဆိုထားပါနဲ့ပြည်သူရင်ထဲရောက်နိုင်သည့်ညီတိစကားလေးတခွန်းတောင်ကိုမှမပြောနိုင်သေးကမအလာရဲ့အရှုံးဆိုသည်ကိုထောက်ပြရင်ကျမတို့ရဲ့ပန်းနိုင်ဖြစ်တဲ့တော်လန်ရေးဤအောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့တိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။